KNU ထိန်းချုပ်ရာတမဟာသုံးခရိုင်ခလဲလူထွီးခရိုင်ထဲကလဲတို့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကရွာတွေကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်တိုက်ပွဲတွေနဲ့အိုးအိမ်ပျက်စီးမှုတွေကြောင့်တမဟာသုံးထိန်းချုပ်ရာနယ်မြေထဲမှာစစ်ပြေးဒုက္ခသည်နှစ်သိန်းနီးပါးအထိရှိနေပြီဖြစ်ပါတယ် VOA သတင်းတောက်မအေးအေးမှာကဆက်ပြောပြပါမယ
်ကရင်မျိုးသားအစည်းအုံခလဲလူထွီးခရိုင်တမဟာသုံးထိန်းချုပ်နယ်မြေလဲတို့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကရွာတွေကိုမီးရှို့ဖျက်ဆီးသွားကြောင်းဒေသခံတို့ကတော့အခုလိုပြောပြပါဗျ
။မီလာကိုရနေရနနက်9:00ခွဲလောက်အမှကိုကျွန်တော်တို့ KNU အုပ်ချုပ်နယ်မြေတပ်မတော်လေသူမြို့နယ်ထဲမှာပေါ့။အဲမှာစစ်ကောင်စီစစ်ကောင်စီကစစ်ကြောင်းထိုးဝင်ရောက်လာပြီးတော့ပိုလုံတို့ဖိုးကြီးရွာမှာနေနှလုံးလေဝိုင်းကြီးရွာမှာရွာလုံးကျွတ်ပေါ့အင်ဂျီ42လုံးခင်းရဖះကြောင်းတစ်ကြောင်းစာတင်ကြောင်းတစ်ကြောင်းမူကြိုကြောင်းဒီကြောင်းနဲ့တော့ရွာဘုံပစ္စည်းထားတဲ့နေရာအဆောက်အုံကတခုပေါ့အဲ့ဒါကိုမီးရှို့ဖျက်ဆီးသွားတာပေါ့မယ
်အခုဆိုရင် KNU တပ်မတုံးထိတ်ချုပ်ရနယ်မြေထဲမှာတော့စစ်ဘေးရှောင်တွေများလာပြီးအခုဆိုရင်တိမ့်တဲ့ချီရှိတဲ့လူလူတွေဟာစစ်ဘေးရှောင်နေရပြီးနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းပြောပါတယ
်နောက်မေလ4ရက်နေ့မှာဟိုမုံကျွနဲ့ဟိုရန်စိုးအောင်ကြီးရွာကလက်နက်ကြီးပြည့်လို့နေ18လုံးပြရကြတာပေါ့ဘာမှအဆနောက်မကြအောင်မီးလောက်ကုန်တော့အခုဆိုရင်မဟိုပိုလုံတို့ကြေးရလူလူက1000ကျော်ရန်စိုးအောင်ကြေးရ1000ကျော်ဟိုးရင်ပြည်ရန်ယူသမတ်သုံးပါးရဟိုဗလဲကောတို့တန်စိတ်တို့ဝဲကြီးတို့ကဖတ်ပြနေတဲ့လူရရဲ့သိန်းကျော်နေပြီအခုဒီရွာကိုကတ်လို့မရဘူးဒုက္ခတွေကအားလုံးဆိုခု2သိန်းနီးလောက်2သိန်းလောက်ဖြစ်နေမှာဟဲ့
ပြီးခဲ့တဲ့နှစ်ဇွန်လ25ရက်နေ့ကတည်းကစစ်ကောင်စီတပ်တွေဟာပိုလုံတို့ဖို့ကြေးရတဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရောဒေသခံတွေကိုဖမ်းဆီးတာကြောင့်ပါဒေသခံတွေကဖတ်ပြနေရတာတနှစ်နီးပါးရှိပြီဖြစ်ပါတယ်အဲ့ဒီဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေဟာနေအိမ်တွေမှာညမအိပ်ရဲတော့ပဲထွက်ပြေးတိမ်းရှောင်နေရတာလာနေချီကြားနေပြီဖြစ်ပါရဲ့ရှင်